ယူရိုနိုင်ငံမှာစီးပွားရေးပြဿနာတွေနဲ့အစိုးရဘက်မှချေနှက်မှုတွေကြောင့်စနက်ပြဝဲတွေပေါ်ပေါက်ခဲ့တာရဲတံကြားရှိလာခြင်းမှာပဲအစိုးရကိုထောက်ခံပွဲတွေလည်းနိုင်ငံအနှံ့ပေါ်ပေါက်ခဲ့ကြောင်းနိုင်ငံမဲ့ရုပ်မြင့်တံကြားကဒီကနေ့ပဲပြသလိုက်ပါတယ်။ယူရိုနိုင်ငံအလံတွေကိုဝေယံပြီးနိုင်ငံအုပ်ချုပ်ရာအယာတူလာအလီခါမေနီကိုထောက်ခံကြောင်းကြွေးကြော်နေကြတဲ့လူအုပ်တွေကိုပြသခဲ့တာပါ။ဘာသာရေးခေါင်းဆောင်ခါမေနီကတော့ပြီးခဲ့တဲ့သတင်းဘက်ကစတင်ခဲ့ပြီးလူ21ယောက်ထက်မနည်းသေဆုံးခဲ့ရတဲ့အစိုးရဆန့်ကျင်စစ်ဆေးပြပွဲတွေဟာပြည်ပအစိုးရတွေရဲ့လှုံ့ဆော်မှုကြောင့်ဖြစ်ရတာလို့အပြစ်ဖော်ထားပါတယ်။ယူရိုနိုင်ငံမှာပြဿနာတွေပေါ်ပေါက်အောင်မကြသေးရင်ရည်ရည်ကစလို့ငွေချေးလက်နက်နိုင်ငံရေးနဲ့ထောက်လှမ်းရေးအပါဝင်နီလန်ပေါင်းစုံသုံးပြီးတိုင်းပြည်ရဲ့ရန်သူတွေကကြိုးပမ်းခဲ့ကြကြောင်းမနေ့တုန်းကရုံးမြင့်တန်ကြားမိန်ကွန်းမှာပြောဆိုခဲ့တာပါ။ချိန်တန်တဲ့အခါဆန္ဒပြပွဲတွေနဲ့ပတ်သက်လို့တိုင်းပြည်ကိုအတိအပြည့်ပြောကြားသွားမှာဖြစ်ကြောင်းလည်းပြောဆိုသွားပါတယ်။ EU မြို့သားလူညုံရေးကောင်စီအတွင်းရေးမှူးအလီရှန်ခါနီကတော့ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တဲ့ပေါ်အမေရိကန်ဗြိတိန်နဲ့ဆော်ဒီအာရေဗျနိုင်ငံတွေကိုအပြစ်တင်ခဲ့တာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့ EU ဆွေးနွေးကိုဆန့်ကျင်တဲ့ဆန္ဒပြသူတွေကိုအားပေးကြောင်း Twitter လူမှုကွန်ရက်ကနေပြောဆိုခဲ့ပါတယ်။ရစက်ချင်းချုပ်ပြီးဖောက်ပြန်တဲ့ EU ဆွေးနွေးကိုနောက်ဆုံးမှာ EU လူထုကဆန့်ကျင်ခဲ့ကြကြောင်းမနေ့ကစက်တိုက်စုတို့ရေးသားတဲ့လူမှုကွန်ရက်မှတ်ချက်တွေမှာပြောဆိုခဲ့တာပါ။သမ္မတဘရက်ကိုဝါမလက်ထက်မှာမိုင်းမဲမဲထောက်ပံ့ပေးခဲ့တဲ့အကူအညီတွေဟာအကျန်းဖက်ဝါရီနဲ့အာဏာပိုင်တွေအိတ်ခတ်ထဲသာရောက်ကုန်ပြီးအီရန်လူထုကတော့အစားအစာမလုံလောက်မှုငွေချေးဖောင်းပွားမှုလူခွင့်ရေးကိမက်မှုတွေနဲ့ကြုံခဲ့ရကြောင်းနဲ့ချီနေကိုအမေရိကန်ကစောင့်ကြည့်နေကြောင်းလည်းပြောဆိုခဲ့ပါတယ်။ယူအန်နိုင်ငံခြားရေးဝန်ကြီးဌာနကတော့သမ္မတထရန့်အနေနဲ့တခြားနိုင်ငံတွေကိုထိခိုက်စော်ကားတဲ့အသုံးမချတဲ့မှတ်ချက်တွေကို Twitter မှာရေးပြီးအချိန်ဖြုန်းနေမယ်စားအမေရိကန်မှာတနေ့တနေ့လူတွေသေချင်နေတာတွေတန်းတဲ့ချီရဲ့အိုးမဲ့အိမ်မဲ့တွေငတ်မွတ်နေသူတွေလို့ပြည်တွင်းရေးကိုအာရုံစိုက်တဲ့ကြောင်းတုံ့ပြန်ပြောဆိုခဲ့ပါတယ်။